ဩစတြေးလျနိုင်ငံကခရစ်ကတ်အားကစားသမားဖေးဟျူးရှာဒီတစ်ပတ်လည်းကျင်းပတဲ့ပြိုင်ပွဲအတွင်းသူ့ဦးခေါင်းကိုခရစ်ကတ်ဘောလုံးထိမှန်ခဲ့ပြီးဒီကနေ့မှသေဆုံးသွားပါပြီ။ South Australia အသင်းနဲ့ New South Wales အသင်းတို့ Sydney မြို့မှာရှင်ပြိုင်ကစားကြတော့ဘက်တန်ကဆင်ထွက်လာတဲ့ဘောလုံးကဖေးဟျူးရှာဘယ်ဘက်နာအနောက်ဘက်ကိုထိမှန်ခဲ့တာပါ။အသက်25နှစ်အရွယ်ဖေးဟျူးရှာဒီနေ့ဆုံးသွားကြောင်းအားကစားအသင်းရဲ့ဆရာဝန်ပီတာဘရုကနာကပြောပါတယ်။အင်္ဂါနေ့ကခရစ်ကတ်ဘောလုံးထိမှန်ခဲ့တဲ့ဖေးဟျူးရှာသတိလစ်သွားခဲ့ပြီးအရေးပေါ်ဆောင်မှာခွဲစိတ်ကုသမှုခံယူခဲ့ပါတယ်။သူမကွယ်လွန်ခင်ဝေဒနာခံစားရတာမျိုးမတွေ့ရပေမဲ့သတိပြန်လည်လာတာမျိုးတော့မရှိဘူးလို့ဒေါက်တာဘရုကနာကပြောပါတယ်။ခရစ်ကတ်အားကစားလောကမှာအခုလိုဘောလုံးထိမှန်ပြီးတေဆုံးရသူတွေထဲမှာဖေးဟျူးကဒုတိယမြောက်ဖြစ်ပြီးပထမတူကတော့တောင်အာဖရိကခရစ်ကတ်အသင်းကဒါရင်ရန်ဒယ်ဖြစ်ပါတယ်။ဖေးဟျူးတည်ဆုံသွားပြီဆိုတဲ့သတင်းထွက်လာပြီးနောက်ဩစတြေးလျဝန်ကြီးချုပ်โทนี่အာဘော့အပါအဝင်လူအများအပြားကဝန်내ကြောင်ထုတ်ဖော်ပြောဆိုခဲ့ကြပါတယ်